Bangladesh မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကတချို့ကတော့မြန်မာပြည်ဘက်ကိုပြန်လာနေကြပေမဲ့တချို့ကလည်းအခြေခံလူဖွံ့ရေးတွေမရလို့ပြန်ကျင်ပေမဲ့မပြန်ဘူးလို့ပြောနေကြတဲ့သူတွေလည်းရှိပါတယ်။ဒီအကြောင်းကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ Bangladesh ရောက်သိမ်းနဲ့ချီတဲ့ဒုက္ခသည်တွေထဲမှာလည်းမြန်မာနိုင်ငံကိုပြန်လို့သူတွေရှိနေကြပါတယ်။ဒါပေမဲ့လည်းနေရက်ပြန်တဲ့အခါမှာသူတို့အတွက်လုံခြုံမှုနဲ့အခြေခံအခွင့်အရေးတွေရဖို့လည်းတောင်းဆိုနေကြတာပါ။မော်နိုမြို့နယ်ကနေအခုခါမှာတော့မိသားစုဝင်12ယောက်နဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဆူရက်အလန်ကတော့စခန်းထဲမှာမပြည့်မစုံနေထိုင်နေရတယ်လို့ VOA ဘင်္ဂလားဒေ့ရှ်ဌာနကပြောပါတယ်။ဒီအတွက်လဲသားသမီးတွေရဲ့ရှေးရေးဟာစိတ်ပူစရာကောင်းတယ်လို့ပြောခဲ့တာပါ။အာ
နမ်ဆူတလုံအာနဟဝဇရယာညဆိုဒီအာနဘမန်ဟွန်ပရာမမဘူဂရဝါက
ကျန်တဲ့နာပညာသင်ပေးရမျိုးမရှိတဲ့အတွက်ကျွန်တော်တို့ကလေးတွေရဲ့အနာဂတ်ဟာတနေ့တဲ့တစ်နေ့ပျက်စီးလာနေပါတယ်။ဒါကြောင့်လဲဒီစကန်နေမှာတစ်စက္ကန့်လေးတော့မနေချင်တော့ပါဘူး။ကျွန်တော်တို့ရဲ့နိုင်ငံသားခွင့်ရေးဘေးကင်းလုံခြုံမှုတွေသာရှိမယ်ဆိုရင်ကျွန်တော်တို့ချက်ချင်းပြန်မှာပါ။
2019ဩဂုတ်လထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အုပ်စုကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံမှုအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ပါတီးခြားသည့်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးထားတာပါ။ဒါပေမဲ့လည်းဒုက္ခသည်နေရပြန်ပို့ရေးနှစ်ကြိမ်တိုင်းစီစဉ်ခဲ့တာတွေမအောင်မမြင်ဖြစ်ခဲ့ပြီးတော့နောက်မှာတော့အပြန်အလှန်အပြစ်တင်တာတွေလည်းရှိခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်ဆူရက်အလန်ကတော့အခြေခံအခွင့်အရေးတွေနဲ့တရားမျှတမှုတွေရရှိမှသာနေရပြန်ပို့ဆုံးဖြတ်ထားတယ်လို့ပြောပါတယ
်။ဒီနေရာတော့ကျွန်တော်တို့ကတော့
စတိမီကိုပြန်ဖို့ကျွန်တော်တို့တောင်းဆိုထားတာတချို့ရှိပါတယ်။ဒါတွေကတော့နံပါတ်1နိုင်ငံသားခွင့်ရေးပြန်လည်ရရှိရေး၊နံပါတ်2ဘေးကင်းလုံခြုံရေး၊နံပါတ်3ကုလသမဂ္ဂလုံခြုံရေးတပ်ဖွဲ့၊နံပါတ်4ကတော့ကျွန်တော်တို့ပေါ်ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေကိုဥပဒေနဲ့ညီအရေးယူဖို့နဲ့နှိမ့်နာဆုံးရှုံးခဲ့ရတာတွေကိုအယောပေးဖို့ဖြစ်ပါတယ်။
ကုလသမဂ္ဂရဲ့ခံမှန်းချက်အရ2018ခုနှစ်မှာတော့နောက်ထပ်ရောက်လာသူတွေနဲ့ပါဆိုရင်အခုခါမှာ6သိန်းကျော်အထိရှိနေတဲ့ဒုက္ခသည်တွေနေရပြန်ရေးမရေမရာဖြစ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေကိုတတိယနိုင်ငံတွေကလက်ခံမှုဆန္ဒရှိမရှိသဘောထားမေးမြန်းတာတွေလည်းရှိနေပါတယ်။ဒုက္ခသည်အရေးဖြေရှင်းမှုနည်းလမ်းတစ်ခုကတော့တခြားနိုင်ငံတစ်ခုခုကလက်ခံမှုလမ်းဖွင့်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဒေါက်တာအက်အဗ်ဒူမိုမန်ကဒီသတင်းမှတ်ထင်မှာပဲနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံအတွင်းမှာသတင်းတောက်တွေကိုပြောခဲ့တာပါ။ဒါပေမဲ့လည်းဒုက္ခသည်တွေကိုအလုံးအင်းနဲ့လက်ခံမှုထက်လူကြားကောင်းလောက်အောင်မပြောပါလောက်တဲ့အရေးအတွက်လောက်ကိုသာလက်ခံမှုပြောဆိုနေတဲ့နိုင်ငံတချို့သာရှိနေသေးတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။